ဝါရှင်တန်ဒီစီမှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီးကိုဗဟိုအစုအရှိနေချုပ်ဖြစ်တဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကခန့်တာဝန်ပေးဖို့စီစဉ်နေပါတယ်။ဂါလန်အနေနဲ့သမ္မတဘိုင်ဒန်အစုအလက်ထက်မှာတရားရေးဌာနကိုဦးဆောင်ရမယ်သူဖြစ်လာမယ်လို့ရွေးကောက်ခံသမ္မတရဲ့အာဏာလွှဲပြောင်းရေးအဖွဲ့ဝင်တွေကချက်တဲ့ပရင်းနေမှာပြောပါတယ်။သမ္မတဘဲရက်အိုဘားမားအစုအလက်ထက်2016တုန်းကဂါလန်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အမိစင်းတင်သွင်းခဲ့တာကို Republican တွေဘက်ကလက်မခံဘဲပယ်ချခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့တရားသူကြီးဂါလန်ဟာဝါရှင်တန်ဒီစီယူကန်တရားရုံးတရားသူကြီးဖြစ်နေ23နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပေမဲ့သမ္မတအိုဘားမားသူ့သမ္မတတက်တန်းနောက်ဆုံးနှစ်မှာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခြင်းခံရတော့မှသာတနိုင်ငံလုံးကသူ့ကိုသတိထားမိလာကြတာဖြစ်ပါတယ်